အမေရိကန်ပြည်ထောင်စုမှအာဖရိကနယ်ဖွာအမေရိကန်နိုင်ငံသားတွေမဲပေးခွဲရအောင်ဖက်ဒရယ်စုရကအကကွယ်ပေးချမှတ်ခဲ့တဲ့သမိုင်းဝင်မဲပေးခွဲအဥပဒေကိုလက်မှတ်ရေးထိုးခဲ့တာဒီကနေ့ကြာသပတေးနေ့မှာအနည်း50ပြည့်ခဲ့ပါပြီ။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေ15ခုမြောက်ပြင်ဆင်ချက်တန်းမှာလူမဲတွေကိုမဲပေးခွဲပေးထားပေမဲ့ပြည်내တချို့ကဒီမဲပေးခွဲကိုဥပဒေအရတားမြစ်ထားတာတွေကိုအမေရိကန်သံတမန်တော်လင်ဒန်ဘီဂျွန်ဆန်ကဩဂုတ်လ6ရက်1965ခုနှစ်မှာလက်မှတ်ရေးထိုးပြီးပယ်ဖြစ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပြည်နယ်အများစုဟာတောင်ပိုင်းပြည်နယ်တွေဖြစ်ပြီးကျွန်စနစ်ကျစ်သုံးခဲ့တဲ့အချိန်ကတည်းကတမိုင်းတစ်လျှောက်လူမျိုးရေးခွဲခြားဆက်ဆံမှုတွေရှိခဲ့တဲ့နေရာတွေဖြစ်ပါတယ်။1965ခုနှစ်ရဲ့မက်လာတုံကအဲလဘမ်မာပြည်နယ်ဆယ်မာမျိုးရှိအက်ဒမင်ဖက်ဒက်စ်တရားကိုဖျက်ပြီးမဲပေးခွဲအတွက်ငင်းချင်းစွာလမ်းလျှောက်ဆန္ဒပြသူတွေကိုရဲအာဏာပိုင်တွေကအင်အားသုံးပြီးဖြိုခွဲခဲ့တဲ့ပြီးနောက်မှာဒီမဲပေးခွဲအဥပဒေထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။